အာမာနဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေရဲ့ဒဏ်ကြောင့်အမေရိကန်စီးပွားရေးထွတ်တက်မှုဟာလအနည်းငယ်လျော့သွားနိုင်တယ်လို့စီးပွားရေးဆိုင်ရာစမ်းစစ်လေ့လာတဲ့ IHS Market Company ကပြောပါတယ်။အာမာမုန်တိုင်းဖြစ်သွားပြီးချိန်အထိလေ့လာသူတွေတေချာဖို့ပြောနိုင်ဦးမှာမဟုတ်သေးဘူးလို့ Bankrate Company က Mark Hamrick ကပြောပါတယ်။ဟာဗီမုန်တိုင်းတစ်ခုတည်းနဲ့ကိုပဲအမေရိကန်စီးပွားရေးဟာတတိယ3လပတ်မှာ 1.5 ခန့်လုံးကျသွားနိုင်တယ်လို့သူကပြောပါတယ်။အာမာမုန်တိုင်းဒဏ်ကြောင့်တိတာတဲ့ဆွေးနွေးမှုဖြစ်မယ်ဆိုတာတန်လျာဖြစ်စရာမရှိဘူးလို့လည်းဆိုပါတယ်။ဖလော်ရီဒါပြည်နယ်တစ်ခုတည်းဟာအမေရိကန်ပြည်တွင်းထုတ်ကုန်တန်ဖိုး GDP ရဲ့900ခန့်နှုန်းလောက်ရှိပြီးအမေရိကန်အလုပ်ကိုင်အားလုံးရဲ့600ခန့်နှုန်းရှိပါတယ်။ဟာဗီနဲ့အာမာမုန်တိုင်းတွေကြောင့်တတိယ3လပတ်မှာအမေရိကန်စီးပွားရေးထွတ်တက်မှုနှုန်းခဏတာနှေးသွားဝယ်ရှိတယ်လို့ PNC ဘဏ်ရဲ့ထိပ်တန်းစီးပွားရေးပညာရှင် Gus Forcher ကပြောပါတယ်။ဒါပေမဲ့လည်းဒီနှစ်နောက်ပိုင်းနဲ့နောက်နှစ်အစောပိုင်းမှာပြန်တက်လာမယ်လို့သူထင်တဲ့အကြောင်းပြောပါတယ်။